တော်တာရှင်များရှင်ရန်ကုန်မြို့ကပြပကိုလုံသမားပို့တဲ့လုံသမားအေဂျင်စီရဲ့အများစုရှိရာလူစီကားလာတဲ့ပန်းစုံလန်းတဝိုင်းမှာအခုတလောလှုပ်ရှားရှားလေးဖြစ်နေပါတယ်လူဝင်လူထက်အများများလာတဲ့လုံသမားအေဂျင်စီရဲ့ရုံးငန်းတွေစိုက်ပုတ်တွေချတော်တွေခပ်ပြီးပိတ်ထားသလိုလုံသမားပွဲစားတွေနဲ့အေဂျင်စီတချို့ကိုတက်ဆိုင်ရာကလိုက်လံဖမ်းဆီးနေတဲ့အတွက်လူတွေစီးလန်းစားစားဖြစ်နေကြတယ်လို့လုံသမားပွဲစားတအုပ်က င်ခုတချို့လိုင်စင်မရှိဘဲနဲ့ရုံးခန်းခတ်တီနဲ့ဖွင့်ထားတဲ့ agency ကတော့ခုရှောင်နေကြတယ်နော်ပိတ်ပြီးတော့ရုံးခန်းပိတ်ပြီးတော့လည်းတော့အများလိုင်စင်ရှိတဲ့လူတွေတော့တိတ်ပုံစံမပြည့်လုံနေကြတယ်အဖမ်းစီရတယ်ပြီးရဲ့ဇန်နဝါရီ14ရက်လောက်တည်းဆက်ပြီးတော့အဲ့ဖူးပွင့်ဝင်လို့ရနာရွှေမှုလို့ဝင်းတော့ဓာတ်တွေဖမ်းတော့ဝဲချင်းမှာပါတဲ့လူတွေတချို့ကလည်းပြဿနာရှိတဲ့တချို့ကလည်းရှောင်နေကြတယ်နောက်ထပ်ဖမ်းမယ်ဆိုတော့ AGC ဈေးတချို့လည်းဓာတ်ထွက်နေတော့နော်ဘာလို့ CID နဲ့ဒီအလုပ်သမားဝီဒနာဝင်ပြီးတော့ဖမ်းတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလ14ရက်နေ့ကမင်္ဂလာတုံနေစိတ်မှာမလေးရှားကိုဗီဇအတုနဲ့ထွက်ခွာမယ်အလုပ်သမား80ကျော်ကိုမေရှားတန်ယုံနဲ့မြန်မာလူမှုအရာရှိတွေကတွေ့ရှိခဲ့ပြီးမှဒီဖမ်းဆီးမှုတွေစတင်ခဲ့တာပါဒီအလုပ်သမားတွေကိုပြန်လွှတ်ခဲ့ပြီးမယ်သူတို့ကိုဗီဇအတုလုပ်ပေးခဲ့တဲ့ဆိုတဲ့တာမွေယူဇနာပလာဇာကဆိုင်ရှင်တဦးနဲ့သူတို့ကိုဆေးလွတ်တဲ့အေဂျင်12ခုကတာဝန်ရှိသူတွေကိုသက်ဆိုင်ရာကဖမ်းဆီးခဲ့ပါတယ်ဇန်နဝါရီလ25ရက်နေ့မှာတော့ဖိဘအလုပ်ကိုင်ရှာဖွေရေးကုမ္ပဏီအေဂျင်စီတွေရဲ့လိုင်စင်တွေကိုသက်ဆိုင်ရာကခေါ်ယူစစ်ဆေးခဲ့ပါတယ်။ဒါဟာလုပ်သမားအေဂျင်စီတွေကိုသက်ဆိုင်ရာကပထမဆုံးအကြိမ်စစ်ဆေးအရေးယူတာပဲဖြစ်ပါတယ်။မြန်မာနိုင်ငံကအလုပ်သမားတွေနိုင်ငံခြားမှာသွားရောက်လုပ်တာခက်စားလာတဲ့2000ခုနှစ်ဝန်းကျင်လောက်ကစပြီးဒီဖြစ်ရပ်တွေကရှိနေခဲ့တာဖြစ်ပြီးအခုမှသာအာဏာပိုင်တွေကစတင်အရေးယူတာတို့ရန်ကုန်အေဂျင်စီတခုကအကြီးအကဲတဦးကပြောပါတယ
်။အခုကကြည့်တော့အရင်နဲ့ကြည့်နေတာပါ။ကြည့်တယ်ဆိုတာအဲ့ဒါမျိုးကဒီရသွားကြတော့လည်းရသွားရောလုံးလုံးတော့ချိုးလူတွေပါတော့မြန်မာလူပဲသွားနေတာအခုမှဖြစ်လာတော့ဒါကိုတွေကြာပါပြီဘုအရင်လေးကပဲဂျပန်ကဂျပန်ကိုရီးယားဆိုတော့ဘာမှမရှိဘူးရှိတယ်ကတော့အများကြီးအခုဘူးကြပါဒီသတင်းတွေကထွက်သွားတော့
မြန်မာလူမှဝန်ကြီးဌာနကလည်းအေဂျင်စီတွေကြီးကလိုင်စင်ကြီးယူတာအပြင်အလုပ်သမားတွေအတွက်ဘာတစ်ခုမှဆောင်ရွက်ပေးတာမရှိခဲ့ဘူးလို့သိရပါတယ်ဒါတွေမကမြန်မာနိုင်ငံစစ်မှုထမ်းအောင်အဖွဲ့နဲ့စက္ကန့်ခွန်မျိုးရေးပါတီကလည်းအေဂျင်စီထောင်ပြီးသူတို့ကပါလုံသမားပို့တဲ့လုပ်ငန်းကိုအပြိုင်လုပ်ကင်လျက်ရှိပါတယ်။အခုလိုသက်ဆိုင်ရာကလုံသမားအေဂျင်စီတွေကိုဖမ်းဆီးအရေးယူနေပြီမဲ့တကယ်တမ်းထိခိုက်နေရသူတွေကတော့မလေးရှားကိုအလုသွားလုပ်ဖို့အေဂျင်စီတွေကိုမြန်မာငွေကျပ်7000နီးပါးပွဲစားကပေးခဲ့ရတဲ့လုံသမားလူငယ်တွေပါ။မြန်မာနိုင်ငံမှာစီးပွားရေးကျဆင်းနေတဲ့အတွက်အညာနဲ့ကြီးလက်တွေကလူငယ်လေးဟာရှိသမျှရောင်းချပံ့ပိုးပြီးအေဂျင်စီတွေကတဆင့်မလေးရှားမှာလုပ်ကျန်းနေသွားလုပ်ဖို့ကြိုးပမ်းခဲ့တာလို့ရန်ကုန်လုံသမားပွဲစားတဦးကပြောပါတယ်။
အလင်းကနေလူရတော့ဒီဘာမှမလုပ်အောင်လေအခုဒီကောင်တွေကရှောင်းသွားပြီဖမ်းခံရပြီဆိုတော့ပတ်စံတွေအကုန်ကုန်ပြီပေါ့အားလုံးတွေ့ကြည့်လို့ရှိရင် agency တကူရောက်50ပဲတွေ့အောင်50နဲ့တော့12 50ခုဆိုလို့ရှိရင်ဒါတိန်ကြာကန်လောက်ကြီးသွားတော့ဒီပတ်စံတွေပြန်မရအောင်ဒီလူရဘွားတစ်ခွင့်ရောက်ကြတော့အားလုံးကအခုကမလေးရှားသွားရဆိုတော့9ရင်း10ရင်းလောက်ကဒါကုန်အောင်ပတ်စုပေါင်းအားနေရီကနေပြီးတော့ပေါင်နိုင်ရောက်ငှားပြီလာကြ
သူတို့ရဲ့နိုင်ငံကုလမတ်တွေကိုသက်ဆိုင်ရာကတင်သွားပြီးသူတို့ကိုလွှတ်တဲ့အလုပ်သမားပွဲစားတွေအဖမ်းခံနေရပြီမဲ့အညာကလူတွေကတော့ရန်ကုန်ကဖုန်ကြောင်းတို့မှာကုကတ်နေရင်မေ့ချသွားမဲ့အခွင့်အရေးကိုဆက်လက်ဆောင်နေတော့မဲ့ဖြစ်ပါတယ်။အဖမ်းစီများလို့ပိတ်ထားတဲ့အေဂျင်စီရုံးငန်းတွေရှိမှလည်းလာတိုင်းဆောင်နေသူတွေအများပြားရှိတယ်လို့သုံးကမျိုးကကိုရိုနိုဝင်းကပြောပါတယ
်။ဘာလောက်ကန်စားတော့လဲဘလို့မှလောက်ကန်စားလို့မရဘူးလေ။အဒီမှာလဲ2သိန်းစုနိုင်2သိန်း3သိန်းစုနိုင်3သိန်းဆိုပြီးတော့ထွက်လာကြတော့ဒီရောက်တော့အဆင်မပြေတော့လဲတမျိုးတမီပြန်ကြပြုတ်ကြပါဘူ
းသူနဲ့အတူသူတငယ်ချင်းတွေဟာမလေးရှားဗီဇအတူနဲ့ရန်ကုန်လေးစိတ်မှာပြန်လုခံခဲ့ရတဲ့သူတွေပါဒါကတော့မြန်မာနိုင်ငံမှာလည်းလော်ပြပကိုလုံသွားပို့တဲ့အေဂျင်စီတွေကိုဖမ်းဆီးမှုတွေပြုလုပ်နေတဲ့အခြေအနေတွေဖြစ်ပါတယ်ရှင်